ပြည်လုံးကျွတ်တကောင်စီရင်ကိုလာမယ့်2024ခုနှစ်အောက်တိုဘာလ1ရက်နေ့မှာတပြိုင်နက်တည်းကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။တကောင်စီရင်ကောက်ပြီးတော့မှရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်ဆိုတဲ့တွက်ဆမှုတွေလည်းရှိနေပါတယ်။စစ်ကောင်စီဘက်ကတော့နေရာအနှံ့ကျွေးရွေးကောက်ပွဲကျင်းပဖို့သာပြင်ဆင်နေတာဖြစ်ပါတယ်လို့တုံ့ပြန်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်။
တနင်္ဂနွေလုံးတကောင်စီရင်ကောက်ခံမှုကို၈နှစ်အောက်တိုဘာ၁ရက်နေ့မှာစတင်သွားမယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ရွေးကောက်ပွဲနောက်ဆုတ်သွားမလားဆိုတဲ့သုံးသပ်မှုတွေထွက်ပေါ်လာခဲ့တာပါ။အရေးပေါ်ကာလသက်တမ်းတိုးမြင့်ဖို့ February 1ရက်နေ့တုန်းကကျင်းပခဲ့တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအစည်းအဝေးမှာရွေးကောက်ပွဲကျင်းပနိုင်ရေးလူဦးရေစီးရင်တွေမှန်ကန်အောင်လှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားတာမို့အခုလိုသုံးသပ်ကြတာဖြစ်ပါတယ်။ဒါကြောင့်2024တကောင်စီရင်ကောက်ခံပြီးမှရွေးကောက်ပွဲကျင်းပမှာလားလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမေးတဲ့အခါမှာသူကအခုလိုတုံ့ပြန်ပါတယ်
။ကျွန်တော်အနေနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ကကုတီချက်တွေပေါ့ကုတီချက်တွေရှေ့လုံငန်းစဉ်တွေရှိပါတယ်ရှေ့လုံငန်းစဉ်မှာလည်းပါပြီးသားဖြစ်ပါတယ်ကျွန်တော်အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဒီကအပြည်သူလူထုရဲ့ဘဝတည်ငြိမ်အေးချမ်းရေးအပြီးရင်တော့ဒါမှဆက်တူလို့လုံးဆုံးမှုစီကိုဥတည်သွားမယ်ဆိုတော့ကျွန်တော်ပါပြီးဖြစ်ပါတယ်။ဒါတွေဥတည်နေတာဒီကျွန်တော်တို့အနေနဲ့ခုနပြောတဲ့ယူကောက်ပွဲနဲ့ပတ်သက်ပြီးရင်ကျွန်တော်တို့ဒါပြက်ပြက်နက်နက်ပေါ့နော်။ဒီရတော်များမှာဒီရတွေမှာပြက်ပြက်နက်နက်လုံနိုင်ဖို့အိုင်သာပြည်သူပြည်အလုံးပါဝင်နိုင်ဖို့အတွက်ကျွန်တော်တို့အေးဥတည်ဆောင်ရွက်နေရရှိပါတယ်။
စစ်ကောင်စီဘက်ကရွေးကောက်ပွဲတရကျင်းပမယ်လို့ကြေညာထားပေမဲ့ဘယ်တော့လဲဆိုတာအတိအကျပြောချင်းမရှိသေးပါဘူး။ရွေးကောက်ပွဲအတွက်အချိန်စရဘလို့သတ်မှတ်ထားတယ်လေလို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းမေးပေမဲ့ရှင်းရှင်းလင်းလင်းတိတိကျကျဖြေဆိုချင်းမရှိသေးပါဘူး။လက်ရှိမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့အနေနဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသည့်အရာနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအချိန်2လပေးထားပါတယ်။ဒါတွေပြီးစီးသွားမှသာရွေးကောက်ပွဲအတွက်အဆင့်ဆင့်ပြင်ဆင်စရာရှိတာတွေပြင်ဆင်မယ်လို့ထုတ်ပြန်ထားပါတယ်။လက်တလုံးမှနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသည့်အရာရှီရင်စွဲနိုင်ငံရေးပါတီ90ကျော်မှပါတီ19ခုသာမှတ်ပုံတင်ထားပါသေးတယ်။ပါတီတွေဘက်ကတော့ကော်မရှင်ဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ဘလို့မှပြောဆိုလာတာမရှိသေးတယ်လို့သူတို့အနေနဲ့ပါတီရည်တည်နိုင်ရေးသာအခုချိန်ဥတီလှုပ်ဆောင်နေရခြင်းဖြစ်တယ်လို့ပြည်သူပါတီကကိုကျော်လင်းက VOA ကိုပြောပါတယ
်။ကျွန်တော်တို့ကအခုဘာမှမသိသေးပါဘူး။ရွေးကောက်ပွဲဘာမှတည်ဝင်နဲ့ဘာမှထုတ်ပြန်တော့မသိဘူးပေါ့နော်။ရွေးကောက်ပွဲကတည်ဝင်ဟိုရွေးကောက်ကော်မရှင်တည်ဝင်ဘာမှမထုတ်ပြန်ဘူး။အဲမထုတ်ပြန်တော့တော်တော်မသိပါဘူး။နော်။အဲတော့ကျွန်တော်ပါတီကတော့လက်ရှိပေါ့ဒီပါတီပြောင်းစုစင်ကိုတွားဖို့အတွက်ကိုကျွန်တော်တို့ပါတီပုံစံစာခွဲစီဆောင်ရတာစတင်နေပြီပါတီစီအောင်အဲ့ဒါပဲလုပ်နေရတာကျွန်တော်တို့ကတော့အခုပြီးတော့ပါတီရက်တည်ရေးအတွက်ပဲစဉ်းစားပြီးတော့စဉ်းစားထားပါတယ
်စစ်ကောင်စီဘက်ကတော့လက်တလောတည်ငြိမ်ရေးကိုဥတီလုပ်နေတယ်လို့သာပြောဆိုသလိုတနိုင်ကလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်တကောင်စင်ကို2024ခုနှစ်အောက်တိုဘာ1ရက်နေ့မှာတပြိုင်တည်းကောက်ယူဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်2024 September 30ရက်နေ့ညသကောင်ရက်အချိန်ကိုသကောင်စင်းရည်ညွှန်းချိန်ဖြစ်သတ်မှတ်ထားပြီးတော့အဲဒီနောက်တစ်နှစ်ဖြစ်တဲ့အောက်တိုဘာ1ရက်နေ့ကနေ15ရက်နေ့အထိစုစုပေါင်း15ရက်ကြာကောက်ယူသွားမယ်လို့ပြောပါတယ်။အာဏာသိမ်းပြီးနောက်ပိုင်းပဋိပက္ခတွေအများပြားဖြစ်ပေါ်နေတဲ့နေရာတွေမှာသကောင်စင်းကိုဘယ်လိုကောက်ယူသွားမယ်ဆိုတာနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကြိုတင်ပြင်ဆင်ခြင်း၊စီရင်ကောက်ယူခြင်း၊စီရင်ပြုစုခြင်းနဲ့အစီရင်ခံစာထုတ်ပြန်ခြင်းစတဲ့လုပ်ငန်း၄ရပ်ကိုပြင်ဆင်လှုပ်ဆောင်နေတယ်လို့စစ်ကောင်စီကပြောပါတယ်။အဲ့ဒီလုပ်ငန်းစဉ်တွေကို2021အောက်တိုဘာလကနေ2026ခုနှစ်မတ်လအထိစုစုပေါင်း54လကြာရည်မှန်းလှုပ်ဆောင်နေတယ်လို့လဲစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးမြင့်ကျိုင်ကပြောဆိုထားပါတယ်ရှင်
ရွေးကောက်ပွဲကျင်းပနိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်သကောင်စီရင်တွေကိုတပြိုင်နက်တည်းကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းသတင်းမတ်စုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်